ဗြိတိန်အောက်စ်ဖို့ဒ်တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့ပူးပေါင်းဆန့်သက်နေတဲ့ COVID-19 ကာကွယ်ဆေးနဲ့ပတ်သက်လို့လိုအပ်တဲ့အချက်အလက်တွေအလုံးလောက်ရမယ်ဆိုရင်ကာကွယ်ဆေးထုတ်လုပ်ခွင့်ရဖို့ခွင့်ပြုချက်ဒီနေ့ထဲရှောက်ထားနိုင်လိမ့်မယ်လို့အောက်စ်ဖို့ဒ်တက္ကသိုလ် COVID-19 ကာကွယ်ဆေးဆန့်သက်ရေးအဖွဲ့ Director Andrew Pollard ကဒီကနေ့ BBC သတင်းကိုပြောပါတယ်။ American ပြည်ထောင်စုမှလည်းနိုဝင်ဘာရွေးကောက်ပွဲမတိုင်ခင်အမြင့်ဆုံးကာကွယ်ဆေးထုတ်လုပ်အသုံးပြုနိုင်မှုသမ္မတ Trump အစိုးရကကြိုးပမ်းနေကြောင်းဒီသတင်းပတ်အစောပိုင်းတွင်က Financial Times သတင်းစာကဖော်ပြခဲ့ပါတယ်။တုံ့တက်နေတဲ့လုံဆောင်နိုင်ခြင်းနည်းလမ်းတစ်ခုကတော့အလားအလာရှိတဲ့ကာကွယ်ဆေးကို American အစားတောင်းနဲ့ဆေးဝါးကုကဲရေးဌာန FDA ကအော်တိုဘားလောက်မှအရေးပေါ်အသုံးပြုဝင်ပေးဖို့ဆိုတာမျိုးပါဝင်တယ်လို့လည်း Financial Times သတင်းစာမှာဖော်ပြထားပါတယ်။အရေးပေါ်အခြေအနေအရကာကွယ်ဆေးစမ်းသပ်မှုတွေကိုအချိန်ချုပ်ပြီးတော့ထုတ်လုပ်သုံးစွဲဖို့ကြိုးစားလာကြတာဖြစ်ပါတယ်။ဒါပေမဲ့အချက်အလက်တွေကိုဂရုတစိုက်စီမံခန့်ခွဲလှုပ်ဆောင်သွားရမှာဖြစ်တယ်လို့ဒီဆေးတွေတကယ်ထိရောက်မှုရှိမရှိအထောက်အထားတွေကိုကောက်ယူစုဆောင်းရမှာဖြစ်တယ်လို့လည်း Director Andrew Pollard ကပြောပါတယ်ရှင်။